ဒီဝါရီနေ့မှာပါတီတွေရဲ့သဘောထားရည်တည်ချက်တွေလွတ်လွတ်လပ်လပ်တည်ပြနိုင်စေရေးနိုင်ငံပိုင်ရေဒီယိုနဲ့ရုပ်သံကြားဌာနတွေအသုံးပြုမယ်ပတ်သက်တဲ့စီးပွားရေးကြံတွေကိုပြင်ဆင်ကြောင်းလိုက်တယ်လို့လူ့ကွန်ရေးဆောင်ကြီးရဲ့ဖွဲ့ HRW ကမြန်မာနိုင်ငံရုပ်ောက်ပွဲကော်မရှင်ကိုတိုက်တွန်းလိုက်ပါတယ်။နောက်ကြတဲ့ထုတ်ပြန်တဲ့လူ့ကွန်ရေးဆောင်ကြီးရဲ့ဖွဲ့ရဲ့ထုတ်ပြန်ချက်မှာနိုင်ငံရေးပါတီတွေမိငုံပြောကြားခွင့်နဲ့ပတ်သက်တဲ့ရုပ်ောက်ပွဲကော်မရှင်ရဲ့ဇူလိုင်လ23ရက်နေ့ရက်စွဲနဲ့ကြေညာချက်ကိုကိုးကားဖော်ပြထားပါတယ်။ရုပ်ောက်ပွဲကော်မရှင်ရဲ့ကြေညာချက်မှာပါရှိတဲ့နိုင်ငံရေးပါတီတွေအနေနဲ့ကြောက်ကြမဲ့မိငုံတွေအတွက်ကော်မရှင်ရဲ့ကြိုတင်အတိအကျရယူရမယ်ဆိုတဲ့အချက်ဟာလွတ်လပ်စွာပြောဆိုခွင့်ဆိုင်ရာနိုင်ငံတကာစံနှုန်းကိုချုပ်ဖောက်တာဖြစ်တယ်လို့လည်းထောက်ပြထားပါတယ်။ကော်မရှင်ရဲ့ကြေညာချက်မှာလုံခြုံရေးတရားဝင်စုမှုရေးနဲ့အကြံပေးရေးကိုပြပြချင်းတဲ့အကြောင်းအရာတွေနဲ့တည်ဆဲဥပဒေတွေကိုမရေမစားပြောဆိုတာတွေကိုတားမြစ်ထားတယ်လို့တိုင်းပြည်ဓမ္မမဟုတ်တပ်မတော်ကိုလိခါကိုထိရောက်ပြောဆိုတာတွေမလုပ်ရဘူးဆိုပြီးဖော်ပြထားတာဖြစ်ပါတယ်။နိုင်ငံရေးပါတီတွေဟာနိုင်ငံပိုင်အတန်းလေးမီဒီယာတွေကိုပြပြတက်တာအသုံးပြုဝင်ရရမှာဖြစ်ကြောင်းဒါမှသူတို့ရဲ့အစီအစဉ်တွေကိုမဲဆန္ဒရှင်တွေစီကိုတင်ပြနိုင်မှာဖြစ်လို့သူတို့ကော်မရှင်ကတာမြစ်တာဟာနိုင်ငံတကာလူ့ခွင့်ရေးဥပဒေကိုချိုးဖောက်တာဖြစ်ကြောင်း HRW ကပြောပါတယ်။အတိုက်ကနိုင်ငံရေးပါတီတွေကိုပြည်ကောင်းပြောကြားခွင့်အချိန်တက်မှတ်ပေးတာကဒီကောင်းဘက်ကဥတီတဲ့ခြေလှမ်းဖြစ်ပေမဲ့ရွေးကောက်ပွဲဆိုင်ရာပြောကြားချက်တွေပေါ်ကန့်သက်တာမြင့်ချက်တွေဟာနိုင်ငံကစံချိန်စံညွှန်းနဲ့လိုက်လျောညီထွေရှိတဲ့ကြောင်းဒါကြောင့်နိုင်ငံရေးပါတီတွေနိုင်ငံပိုင်ရေဒီယိုနဲ့ရုပ်သံကြားဌာနတွေတုံ့ပြန်မှုနဲ့ပတ်သက်တဲ့စီးပွားရေးစီးကံတွေကိုပြင်ဆင်တင်ကြောင်းလူ့ခွင့်ရေးဆောင်ကြီးအဖွဲ့ကပြောပါတယ်